ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာဟာဒီနေ့နေ့လယ်ပိုင်းမှာထိုင်းဝန်ကြီးချုပ်ပရယုတ်ချာအိုချာနဲ့တွေ့ဆုံပြီးစစ်ပွဲရေးဆိုင်ရာကိစ္စရပ်တွေမြန်မာနိုင်ငံရဲ့မငြိမ်မသက်မှုတွေနဲ့ယူကရိန်းကိုတိုက်ခိုက်တဲ့ရုရှားစစ်အကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံအကြတဲနဲ့ပတ်သက်ပြီးအာဆီယံကကြိုးပမ်းအားထုတ်နေတာကိုဂျပန်ကထောက်ခံကြောင်းပြောဆိုဖို့ရှိတယ်လို့ဂျပန်အစိုးရရဲ့ပြည်သူ့ရေးရာဌာနအတွင်းဝင်နိုရီယူကီရှီကာဒါကသတင်းတောက်တွေကိုကြိုတင်ပြောကြားခဲ့ပါတယ်။ထိုင်းနဲ့ဂျပန်တို့ရဲ့သဘောတူညီချက်မှာကာကွယ်ရေးဆိုင်ရာနည်းပညာများလွှဲပြောင်းရေးကိစ္စလာပေါဝင်တယ်လို့ဆိုပါတယ်။ဒါ့အပြင်ထိုင်းနဲ့ဂျပန်စစ်ရေးဆိုင်ရာပူးတွဲလေ့ကျင့်ရေးကိစ္စရပ်တွေပါဝင်တယ်လို့လည်းဂျပန်ဒူရီသတင်းကဆိုပါတယ်။ထိုင်းအောက်ခွန်လုံထုံးလုံနီးများတိုးတက်ရေးအတွက်ဂျပန်နိုင်ငံကအကူအညီပေးရေးလဲသဘောတူညီချက်မှာပါဝင်တယ်လို့ပြောပါတယ်။အရှိတော်အာရှဟာဂျပန်အတွက်မဟာဗျူဟာအဓိကကျတဲ့ဒေသတစ်ခုဖြစ်ပါတယ်။ကားနဲ့ electronic ပစ္စည်းတွေကိုထုတ်လုပ်ရမှာဂျပန်ရဲ့ကမ္ဘာတိကုမ္ပဏီကြီးတွေလာရောက်ရင်းနှီးမြှုပ်နှံရာဒေသလည်းဖြစ်ပါတယ်။